Welcome to the Voice of America in Burmese.
တော်ရရှိပေါင်းမင်္ဂလာညနေခင်းမှာဒီနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တန်ရဲ့2015ခုနှစ်အောက်တိုဘာ28ရက်တောက်ကြန်နေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ Australian နေဆက်အနီးအဝေးပြေးလမ်းမပေါ်က track ကားထဲမှာလူ82ဦးအသက်ရှူမွန်းချက်တည်ဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့တန်ရရှိသူ3ယောက်ကို Australia အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်တာပါကစ္စတန်နိုင်ငံဟာတနည်းကို nuclear bomb အလုံး20လောက်ထုတ်လုပ်နေတယ်လို့အစိုးရခန်းစားတစ်တစောင်းကဖော်ပြလိုက်တာဒီအကြောင်းထိတ်တန့်ရောက်တဲ့တဲ့ကိုတင်ပြပေးတော်မူရှိပါတယ်ကိုညံဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့ radio ရုပ်မြင်သံကြားမဲဆွယ်ဟောပြောခြင်းဆိုင်ရာကန့်သတ်ချက်တွေကိုကြည့်ရင်လွတ်လပ်ပြီးတရားမျှတမှုမရှိနိုင်ဘူးလို့ NLD ပါတီကထောက်ပြလိုက်ပါတယ
်လွတ်လပ်တဲ့ပါတီတရားအနေနဲ့ရွေးကောက်ပွဲတဲ့ဒီနေ့စိတ်တိုင်းကကြောခွင့်ဆိုခွင့်မရှိဘူးဒီလိုချင်းနေရလွတ်လပ်မှုလည်းမရှိဘူးတရားမျှတမှုလည်းမရှိ
ဘူး NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းပြောသွားတာပါသတင်းနဲ့ပြီးမှတင်ဆက်ပါမယ်ဒီအကြောင်းနဲ့အတူရွေးကောက်ပွဲပညာပေးရေးအစီအစဉ်တစ်ခုနဲ့တောင်ပလောင်ဒေသကစစ်ပွဲအခြေအနေတွေကိုလည်းပြောပြပေးအောင်ပါပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကအစီအစဉ်ခံပါမယ်ခင်ဗျာ
American ပြည်ထောင်စုတောင်ပိုင်း New Orleans မြို့မှာလူတွေထောင်ထဲချီသေဆုံးခဲ့ရတဲ့ Katrina Hurricane မုန်တိုင်းတိုက်ခိုက်တာခံခဲ့ရတဲ့ဆယ်နှစ်ပြည့်အထိမ်းအမှတ်အဖြစ် American သမ္မတဟောင်း George W. Bush ဒီကနေ့ New Orleans မှာမင်းကွန်းစကားပြောကြားဖို့ရှိနေပါတယ်။မနေ့ကကြာသပတေးနေ့ကလည်းလက်ရှိသမ္မတ Barack Obama ဟာ New Orleans မြို့ကိုတောက်ရောက်ခဲ့ပြီးတော့လူပေါင်း1800သေဆုံးပြီးအင်ဂျီ3000ပျက်စီးခဲ့ရတဲ့ Katrina မုန်တိုင်းတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းမြို့ပြန်လည်ထူထောင်ရေးကြိုးပမ်းခဲ့ကြတဲ့ပြည်သူတွေကိုချီးကျူးစကားဆိုရင်းဒေသခံတွေနဲ့တွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။ဟာရီကိန်းမုန်တိုင်းကြောင့်ဆူဆူရွရွထိခိုက်ပျက်စီးခဲ့ရတဲ့ Lower Ninth Ward ရပ်ကွက်ကအသစ်ပြန်လည်ဖွင့်လှစ်ထားတဲ့လူမှုစင်တာတစ်ခုမှလည်းသမ္မတဥပမာမဏိကမိန့်ခွန်းပြောခဲ့ပါရယ်ရေကြီးမှုဒဏ်ဆူဆူရွရွခံစားခဲ့ရပြီးတဲ့နောက်ပိုင်းမြို့ပြန်လည်ထူထောင်ရေးနဲ့ဖွံ့ဖြိုးတိုးတက်လာအောင်ထူးထူးခြားခြားဆောင်ရွက်နိုင်ခဲ့တဲ့အပေါ်မှာသမ္မတဥပမာကမိမောင်းထိုးပြောသားခဲ့ပါရယ်သူ့ရဲ့မိန့်ခွန်းမတိုင်ခင်မှာတော့သမ္မတဥပမာဟာ New Orleans မြို့တော်ဝန်နဲ့အတူလွန်ခဲ့တဲ့2005ခုနှစ်ဩဂုတ်လ29ရက်နေ့ကKatrina Hurricane မုန်တိုင်းကြောင့်ရွေလမ်းမိုးမှုဒဏ်ကိုခံခဲ့ရတဲ့ African နယ်ပေါ် American နိုင်ငံသားတွေအများစုနေထိုင်ရာတမိုင်းဝင် Trimme ရက်ကွက်ကိုတောက်ရောက်ကြည့်ရှုခဲ့ပါရတယ်။ Katrina မုန်တိုင်းကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုပမာဏဒေါ်လာ135ဘီလီယံကျော်ရှိခဲ့ပြီးဒါဟာ American ပြည်ထောင်စုမှာဆုံးရှုံးမှုအများဆုံးဖြစ်ခဲ့တဲ့သဘာဝဘေးအန္တရာယ်ကြောက်ရွံ့မှုကြီးပဲဖြစ်ပါရခင်ဗျာ။
လီဗျာကမ်းရိုးတပ်မှာဥရောပကိုရှေ့ပြောင်းဝင်ရောက်သူတွေရဲ့ဆက်လီတစည်းတိမ်းမောက်လို့ Africa နိုင်ငံသားအများစုပါတဲ့လူပေါင်း200ခန့်ရင်းနှစ်တည်ဆုံးခဲ့တယ်လို့ဆိုရမှုတွေရှိနေပါတယ်။အရေးအတွက်အတိအကျကိုတော့အာဏာပိုင်တွေမသိရသေးပါဘူး။အီတလီကိုထွက်ခွာလာတဲ့ဒီတင်ပေါ်မှောက်တံမှာနောက်ထပ်လူပေါင်း200ခန့်ကိုတော့လီဗျာနိုင်ငံအနောက်ပိုင်းကန်ယိုဒန်ဇူဝါရာအပြင်ဘက်မှာမနေ့ညဘက်ကကယ်တင်နိုင်ခဲ့တယ်လို့လီဗျာကန်ယိုဒန်ဆောင်တပ်ဖွဲ့ကထုတ်ပြောထားပါတယ်။တည်ဆုံးသူရဲ့အလောင်းတွေကိုတော့အနီးနားကစေကန်းကိုတင်ပေါ်နဲ့တည်ယူခဲ့ကြပါတယ်။ဒီတိမ်းပေါက်ခဲ့တဲ့တင်ပေါ်ပေါ်မှာလူပေါင်း400ခန့်လိုက်ပါလာပုံရပါတယ်။လီဗျာလွန်ကျွန်းရာရှိတွေကဒီရွှေပြောင်းလာသူတွေထဲမှာအာဖရိကတိုက်သားတွေပါကစ္စတန်ဆီးရီးယားမော်ရိုကိုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါတယ်လို့ဆိုပါတယ်ရွှေပြောင်းလာသူတူကတော့ဒီသင်းမော်ဟာအစတည်းကအခြေအနေသိမ့်မကောင်းဘူးဒီလစ်ပြားကနေထွက်သွားတဲ့လမ်းကိုသေမင်းတမန်လမ်းလို့အရင်ကအများကခေါ်ခဲ့ကြတယ်အခုတော့မြေထဲပင်လယ်ရဲ့တုတ်တန်ကြီးဖြစ်သွားပြီဗျာလို့သုံးနှုန်းပြောဆိုလိုက်ပါတယ်ခင်ဗျာ
ဟန်ဂရီနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အော်စတြေးလျနယ်စပ်အနီးအဝေးပြေးလက်မပေါ်ကထရက်ကားထဲမှာလူ82ဦးအသက်ရှူမွန်းချက်တည်ဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဆက်ဆက်နေတဲ့တန်လျာရှိသူ3ယောက်ကိုဖမ်းဆီးလိုက်တယ်လို့အော်စတြေးလျအာဏာပိုင်တွေကပြောပါရယ်အဲ့ဒီထဲက2ဦးကဘူလ်ဂေးရီးယားနိုင်ငံသားတွေဖြစ်ပြီးတော့ကျန်တဲ့ဦးကဟန်ဂရီနိုင်ငံသားလက်မှတ်ကင်ဆောင်ထားတယ်လို့အာဏာပိုင်တွေကဒီကနေ့မနက်ပိုင်းမှာပြောဆိုလိုက်တာပါအစောပိုင်းကတော့တည်ဆုံးသူအရေအတွက်ဟာ20ကနေ50အတွင်းသာရှိမယ်လို့ကမန်ထားပေမဲ့ဒီကနေ့မှာတော့တည်ဆုံးသူ82ဦးတည်ရှိတယ်လို့ Austria ရဲတပ်ဖွဲ့ကပြောပါတယ်အဲ့ဒီထဲမှာအမျိုးသား59ဦးအမျိုးသမီး8ဦးနဲ့ကလေး4ဦးပါဝင်ပါတယ်။တည်ဆုံးသူတွေနဲ့အတူစီးရီးယားခီးသွားလက်မှတ်တချို့တွေ့ရတယ်လို့ Austria နိုင်ငံ Bajanland ဒေသရဲအကြီးအကဲကပြောပါတယ်။တည်ဆုံးသူတချို့ဟာစီးရီးယားပြည်တွင်းစစ်ရင်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေဖြစ်နိုင်တယ်လို့လည်းဆိုပါရယ်။ဥရောပဒေသမှာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးရွားဆုံးကြုံတွေ့နေရတဲ့ဒီရွှေ့ပြောင်းဒုက္ခသည်အရေးနဲ့ပတ်သက်လို့ဗီယက်နာမြို့တော်မှာအနောက်ဘော်ကန်ဒေသကခေါင်းဆောင်တွေထိပ်သီးဆွေးနွေးပွဲကျင်းပနေချိန်မှာပဲဒီဖြစ်ရပ်ဖြစ်ပွားခဲ့တာဖြစ်ပါရယ်ခင်ဗျာ။
ယူကရိန်းစစ်တပ်နဲ့ရုရှားကအကူအညီပေးထားတဲ့ယူကရိန်းသဘောတွေကြားစစ်ကျင်းသားတွေကိုပြန်လည်လဲလှယ်နေကြပါတယ်။အခုလိုဖြစ်လာတာကစက်တင်ဘာ၁ရက်နေ့မတိုင်ခင်နှစ်ဖက်အပြစ်ခတ်ရေးအတွက်ဒီသတင်းပတ်အတွင်းသဘောတူညီမှုရခဲ့တာရဲ့ရလဒ်ဖြစ်ပါတယ်။ယူကရိန်းခွဲထွက်ရေးသဘော၁၂ဦးနဲ့အလားတူရေးတွက်ရှိတဲ့ယူကရိန်းစစ်သားတွေကိုနေဆက်မှာရှိတဲ့အိုလီဆန်ဒီရာကာရွာကစစ်ဆေးစခန်းတစ်ခုနားမှာနှစ်ဖက်လဲလှယ်ခဲ့ကြတယ်လို့ဒီနှစ်ဖက်တာဝန်ရှိသူတွေကထုတ်ပြောလိုက်ပါတယ်။Donex ပြည်သူနိုင်ငံတော်လို့သူတို့ကသူတို့နာမည်ပေးထားတဲ့ဒီသဘုံတက်ပြောခွင့်ရ Victor Anosov ကအခုလိုစစ်အကျဉ်းသားတွေလဲလှယ်ခဲ့တာမှာဒီတစ်ခေါက်ကယုံကြည်မှုအရှိဆုံးနဲ့ပထမဆုံးဖြစ်တယ်လို့ဆိုပါတယ်။အရင်တုန်းကဆိုရင်တော့ပြဿနာခက်ခဲပေါင်းစုံနဲ့ညဘက်တွေမှာလဲလှယ်ခဲ့ရတယ်လို့သူကထုတ်ပြောခဲ့ပါတယ်။အခုလိုရပ်ပိုင်းတွင်အပြည့်အရဖို့နှစ်ဖက်သဘောတူညီမှုရထားပေမဲ့နှစ်ဖက်အပြန်အလှန်ပြစ်ခတ်တန်တွေကိုတော့အခုချိန်ထိကြားနေရပါသေးတယ်။တကယ်တော့ဘော်ဒူနေတော်က OSCE လို့အတူကခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ကြီးကကြီးမှုကျင်းပပြီးတဲ့ညှိနှိုင်းပွဲမှာယူကရိန်းဆွေးနွေးနဲ့ခွဲထွက်ရေးသဘောတူညီချက်ကြောင်းတွေပြန်ဆဖွဲ့မဲ့စက်တင်ဘာ၁ရက်မတိုင်ခင်နိုင်ငံရှေ့ပိုင်းမှာနှစ်ဖက်အပြစ်ခတ်ရဖို့အခုလိုသဘောတူခဲ့ကြတာပါခင်ဗျာ
UAB ကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။အာရှအစုရှယ်ယာဈေးကွက်တွေဒီကနေ့မှပြန်ဥမော်လာနေပြီးဥရောပဘက်မှလည်းအခြေအနေပြန်ကောင်းမဲ့အလားအလာတွေရှိနေပါတယ်။ရှန်ဟိုင်းဈေးကွက်မှာ9ရာခိုင်နှုန်းကျော်နဲ့ဈေးပိတ်သွားပြီးနောက်တစ်ရက်မှာပဲ 4.8 ရာခိုင်နှုန်းထိဈေးတက်လာခဲ့တယ်လို့ဂျပန်နစ်ခေအညွှန်းကိန်းလည်း3ရာခိုင်နှုန်းနဲ့ဈေးပိတ်သွားပါတယ်။ဟောင်ကောင်ရဲ့ဟန်ဆန်အညွန်ကိန်း1ရာခိုင်နှုန်းကျဆင်းတာကလွဲလို့ပစိဖိတ်ဒေသဈေးကွက်မှာဈေးပြန်တက်ခဲ့ပါတယ်။3ရာခိုင်နှုန်းအထိဈေးကျခဲ့ပြီးနောက်တစ်ရက်ဒီကနေ့တောက်ချာနေ့မှာအဓိကဥရောပငွေဈေးကွက်ဟာအနည်းငယ်ဈေးပြန်တက်ပြီးတော့ဖွင့်လှစ်နိုင်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှိမ့်ကွေးလာတဲ့အတွက်စိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မတည်မငြိမ်ဖြစ်သွားခဲ့ရတဲ့ကမ္ဘာ Stock Association ဈေးကွက်တွေဟာကြာသာပတိနေ့ကစလို့ဈေးကွက်မှာအလားအလာပြန်ကောင်းလာတာပါ။ဈေးနှုန်းတက်ကြမြင့်တဲ့နယူးယောက်ရှယ်ယာအယောင်ဈေးကွက်မှာ S&P 500Dow Jones နဲ့ Nasdaq အားလုံး2ရာခိုင်နှုန်းကျော်ဈေးတက်လာခဲ့ပါတယ်ခင်ဗျာ
။အမေရိကန်မြို့သားလုံခြုံရေးကြံပေးအရာရှိအနေနဲ့တရုတ်နိုင်ငံထိတန်းအရာရှိတွေနဲ့တွေ့ဆုံဆွေးနွေးပွဲတွေကိုဘီဂျင်းမြို့တော်မှာဒီနေ့စတင်လိုက်ရမှာအတိတ်ကကွဲလွဲချက်တွေကိုပွန့်ပွန့်လင်းလင်းဆွေးနွေးခဲ့ကြတယ်လို့ထုတ်ပြောလိုက်ပါတယ်။တရုတ်ကို2ရက်ကြာရောက်နေတဲ့အမေရိကန်မြို့သားကြံပေးအရာရှိ Susan Rice အနေနဲ့တရုတ်နိုင်ငံရဲ့ဝန်ကြီးရန်ဂျီချီနဲ့ဒီနေ့တွေ့ဆုံဆွေးနွေးခဲ့ပြီးတရုတ်သမ္မတရှီဂျင်းပင်နဲ့လည်းဒီနေ့နှောင်းပိုင်းမှာတွေ့ဆုံဖို့ရှိနေပါတယ်။တကယ်တော့ Susan Rice ရဲ့ခီးစဉ်ကတရုတ်သမ္မတရှီအမေရိကန်ကိုရှေ့လာမလာခင်အတွက်ချုပ်တင်ပြင်ဆင်တဲ့ခီးစဉ်လည်းဖြစ်ပါတယ်။တစ်ချိန်တည်းမှာတရုတ်နိုင်ငံစီးပွားရေးနှိမ့်ကွေးလာတာကြောင့်ကမ္ဘာစတော့ဈေးကွက်မှာစိုးရိမ်ပူပန်မှုတွေကြီးမားလာချိန်မှာဒီခီးစဉ်ဖြစ်ပေါ်လာတာပါ။သမ္မတရှီအနေနဲ့စက်တင်ဘာလကုန်မှာအမေရိကန်ကိုတရားဝင်လာရောက်မှာဖြစ်ပြီးသမ္မတ Barack Obama နဲ့တွေ့တာအပြင်ကုလသမဂ္ဂထွေထွေညီလာခံမှာလည်းမေကွန်းပြောကြားမှာဖြစ်ပါတယ်။အမေရိကန်အင်ပီရိုယာရှိတွေကလည်းအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာနှစ်နိုင်ငံကြားအပြူသဘောဆက်ဆံရေးရအောင်တည်ဆောက်နေတာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးကလည်းလုံခြုံရေးချန်ပီယံ Rice နဲ့တွေ့ရမှာတရုတ်သမ္မတရဲ့အမေရိကန်ခီးစဉ်ဟာလုံးဝအောင်မြင်မှုတစ်ခုဖြစ်အောင်လုပ်ရမယ်လို့ထုတ်ပြောခဲ့ပါတယ်။အခု Susan Rice ရဲ့ခီးစဉ်ထဲမှာအင်တာနက်လုံခြုံရေးကိစ္စတရုတ်ရဲ့တောင်တရုတ်ပင်လယ်အတွင်းနယ်မြေပေါ်ထွက်မှုနဲ့နှစ်နိုင်ငံစစ်တပ်ခေါင်းဆောင်တွေဆက်ဆံရေးတိုးမြှင့်ဖို့ကိစ္စတွေကိုလည်းဆွေးနွေးဖို့ရှိနေပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံဟာတနစ်ကိုနျူကလ িয়ার ဘုံအလုံး20လောက်ထုတ်လုပ်နေတယ်လို့အစိုးရကစားသည့်တစောင်းမှဖော်ပြထားပြီးဒါဟာဆယ်စုနှစ်တခုအတွင်းကမ္ဘာတတိယအကြီးဆုံးနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံဖြစ်လာပါတယ်။အမေရိကန်ခြေစိုက်မူဝါဒရေးရာအကြံပေးအဖွဲ့ဖြစ်တဲ့ Carnegie Endowment for International Peace and Stimson Center ကပါကစ္စတန်နိုင်ငံဟာနျူကလ িয়ার ဒုံးကျည်ထိပ်ဖူးပေါင်း350ထက်မနည်းကိုပိုင်ဆိုင်ထားနိုင်ကြောင်းနဲ့ဒါဟာအမေရိကန်နဲ့ရုရှားတို့ပိုင်ဆိုင်တဲ့အရေးအတွက်ပြီးရင်တတိယအများဆုံးဖြစ်ပါတယ်။ပါကစ္စတန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုကိုရှော့ချပစ်ဖို့အမေရိကန်ဘက်ကတော့တိုက်တွန်းထားပါတယ်။သမ္မတဘရိတ်ဥပမာရဲ့နျူကလ িয়ার လက်နက်ကင်းစင်တဲ့ကမ္ဘာကြီးဖြစ်ဖို့ဆိုတဲ့သဘောထားအတိုင်းဆက်လက်ရည်တည်ပြီးပါကစ္စတန်အပါအဝင်နျူကလ িয়ার လက်နက်ထုတ်လုပ်နိုင်စွမ်းရှိတဲ့နိုင်ငံတွေအနေနဲ့နျူကလ িয়ার ထုတ်လုပ်မှုကိုအတိုင်းအတာနဲ့ဆောင်ရွက်ဖို့ဆက်လက်တိုက်တွန်းပါတယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရဂျန်ကာဘီကပြောပါတယ်။ဒီအစ်စ်ထွက်လာတဲ့အစီရင်ခံစာကိုအမေရိကန်တွေအနေနဲ့လေ့လာနေရလို့မစ္စတာကာဘီကပြောဆိုပေးမယ်အသေးစိတ်ကိုတော့ပြောမတော်ပါဘူး။နျူကလ িয়ার ရေးပြိုင်ဘက်အိန္ဒိယနိုင်ငံရဲ့သဘောထားအတိုင်းပါကစ္စတန်ဘက်ကလည်းအလားတူသဘောထားမျိုးနဲ့တုံ့ပြန်ဖို့လိုတယ်လို့ဖော်ပြထားတဲ့အစိုးရကစားနဲ့ပတ်သက်လို့ပါကစ္စတန်ဘက်ကအခုချိန်ထိဘာမှပြောဆိုတာမျိုးတော့မရှိပါဘူး။အိန္ဒိယနိုင်ငံဟာနျူကလ িয়ার လက်နက်အသုံးပြုပြီးတိုက်ခိုက်တာမျိုးဘယ်တော့မှစတင်လုပ်ဆောင်မှာမဟုတ်ဘူးလို့ကတိပေးပြောဆိုထားပေမဲ့ပါကစ္စတန်ဘက်ကတော့အဲ့ဒီသဘောထားအတိုင်းတုံ့ပြန်ဖို့ညှင်းဆဲထားတာဖြစ်ပါတယ်ခင်ဗျာ။
Apple ကုမ္ပဏီအနေနဲ့အသစ်ထုတ်လွှင့်မှုတစ်ခုကိုရှေ့လ9ရက်မှာကြေညာမယ်လို့လှည့်ဝက်ဆန်းကျင်မှုတွေနဲ့ထုတ်ပြောလိုက်ပါတယ်။အသစ်ထုတ်လွှင့်မှုတွေပေါ်အထူးလှည့်ဝက်ထားလိမ့်ရှိပြီးလူကြိုက်များ iPhone အသစ်တွေထုတ်တာနဲ့နာမည်ကြီးလာတဲ့ဒီ Apple ကုမ္ပဏီကဘလို့ပစ္စည်းအသစ်ကိုကြေညာမယ်လို့အတိအကျမပြောသေးပဲစက်တင်ဘာ9ရက်မှာပစ္စည်းအသစ်ပြပွဲလုပ်မယ်လို့သာကြေညာလိုက်ပါတယ်။ Hey Siri ခမန်းကြည့်လိုက်လေလို့ကောင်းစင်နဲ့ San Francisco မြို့မှာလုပ်မဲ့ဒီပွဲအတွက်ဖိတ်ကြားထားမှုတွေကိုသတင်းမီဒီယာတွေလက်ခံရရှိခဲ့ပါတယ်။ Siri ဆိုတာကတော့ Apple ဝန်ဆောင်မှုမှာအတန်သွင်းထားတဲ့အထောက်အကူပေးသူရဲ့နာမည်ဖြစ်ပါတယ်။အခုလိုပစ္စည်းတွေထုတ်ပြမယ်လို့မကြေညာသေးပေမဲ့အခုလိုဘလို့ပစ္စည်းတွေထုတ်မယ်လို့မကြေညာသေးပေမဲ့ဒီကုမ္ပဏီကိုစောင့်ကြည့်လေ့လာသူတွေကတော့ iPhone model အသစ်ကြေညာတာဖြစ်ဖို့များတယ်။ဒါမှမဟုတ် iPhone TV ရုပ်ရှင်ဖန်ဆက်အသစ်ကြေညာတာလည်းဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကပြောပြခဲ့ကြတာပါ VOE ရအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကဘဲ VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့တင်ဆက်နေတဲ့ဒီပိုင်းနဲ့အထက်မှပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီများရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်မှာဟောပြောတင်ပြခွင့်နဲ့ပတ်သက်တဲ့ကန့်သတ်ချက်ဟာအရင်ရွေးကောက်ပွဲတွေကအတိုင်းပဲလွတ်လပ်ပြီးတရားမျှတမှုမရှိဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝေဖန်လိုက်ပါတယ်ဒီအခြေအနေတွေကိုပြုပြင်ပြောင်းလဲဖို့အတွက်ဆိုရင်လွတ်လပ်တဲ့ပုဂ္ဂလိကရုပ်သံတွေပေါ်လာမှာဖြစ်နိုင်မယ်လို့လည်းသုံးသပ်ပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ပေါ်တုံ့ပြန်မှုတွေကိုတော့ VOA သတင်းတော်ကွန်ဘိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့နိုင်ငံရေးပါတီတွေကိုမဲဆွဲစည်းဝေးနိုင်ဖို့ပါတီရဲ့မူဝါဒသဘောထားလုပ်ငန်းစဉ်တွေကိုရေဒီယိုနဲ့ရုပ်မြင်သံကြားကနေရွေးကောက်ပွဲမတိုင်မီရက်60အလိုနောက်လ10ရက်နေ့ကစတင်ပြီးဟောပြောဖို့ခွင့်ပြုကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီကြေညာချက်မှာပါတီတွေအနေနဲ့ရေဒီယိုနဲ့ရုပ်မြင်သံကြားမှာဟောပြောမယ်ဆိုရင်သက်ဆိုင်ရာပါတီဥက္ကဋ္ဌဒါမှမဟုတ်အတွင်းရင်းမှုတွေက9ရက်ကြိုတင်ပြီးဟောပြောမယ်စာမူကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီမှာရှောက်ထားရမှာဖြစ်ပါတယ်ဒီစာမူတွေကိုခွင့်ပြုတာပယ်ချတာကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစီစစ်ပြီးပြန်ကြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ဒီလိုစီစစ်မဲ့အပေါ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုဝေဖန်လိုက်ပါတယ်
။လွတ်လပ်တဲ့ပါတီတရားအနေနဲ့ရုပ်ောက်ပွဲတဲ့မိမိစိတ်တိုင်းကပြောခွင့်ဆိုခွင့်မရှိဘူး။ဒီလိုအခြေအနေကလွတ်လပ်မှုလည်းမရှိဘူး။တရားမျှတမှုလည်းမရှိဘူး။ဟောပြောတဲ့ပါတီပုံပုံတွေကမိမိကြောင့်မရှိဘူးလို့ပြောမှာပေါ့ဗျာ။သူရကဥပဒေနဲ့ညှိဆုံတာပြောမိကိုခံပေါ့ဥပဒေနဲ့မညှိဆုံဘူးဆိုရင်ကိုလွတ်လပ်တဲ့ပုံကိုသိရမယ်လို့ကျွန်တော်တို့အဲ့လိုယူကြည့်ပါတယ်ဒီဥစ္စာကဒီဆရာတောက်ချောက်ပြင်ဆုံးခဲ့တဲ့အရင်မူတွေနဲ့အတူတူပါပဲ
ဒီအခြေအနေဟာလွတ်လပ်တဲ့ပုဂ္ဂလိကရုပ်တံတွေပေါ်ပေါက်လာမှသာပြောင်းလဲနိုင်မယ်လို့လည်းသုံးသပ်ပါတယ
်ကျွန်တော်တို့တိုင်းပြည်မှာနော်လွတ်လပ်တဲ့ဆိုတာဟိုအစိုးရနဲ့ချိတ်ဆွဲခြင်းမရှိတဲ့ပုဂ္ဂလိကတယ်လီဗီဇင်းဌာနတွေသုံးလာတဲ့အခါကျမှပဲကျွန်တော်တို့ပြည်ပြည်ကြောင်းလည်းမျိုးညှိနှိုင်းလို့ရမယ်ဖြစ်မှာ
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကအထွေထွေတွင်းရေးမှုဦးဆိုင်ညွန့်လွင်ကတော့ UEC ရဲ့ကြေညာချက်ပေါ်မှာပြောဆိုတာက
ဒီပြောဖို့ပြောမယ့်ချက်တွေကသူကလက်ကျေတော့ခုပြင်းမယ်ဆက်ငါမလို့ပြောခွင့်ပြင်းမယ်ပါတီတွေကလည်းသူကရက်တည်သတ်မှတ်ပြီးသားလားရှိနေတာဒီ UEC ကဒီလိုမျိုးဆိုတာလည်းဟုတ်ပြီလားဗျာ။ဒါပေမဲ့အဲ့လိုကြီးသိစမ်းမရှိပါဘူး။အခုကပြန်ကြားရေးမှာစီစစ်မယ်ဆိုတဲ့အခါကျတော့တော့စိတ်ပြတ်သွားတယ်ကျွန်တော်တို့။အမှန်တော့ပြန်ကြားရေးနဲ့ဆိုင်လို့လားဗျာ။ပြန်ကြားရေးအထိဆိုတော့လည်းဒီပေါ်မှာလုပ်ချင်ကန်ချင်စိတ်ရှိတော့ဘူးဗျာပြောမယ်ဆိုတော့
။ဒီတတ်မှတ်ချက်ကို UEC ကနိုင်ငံရေးပါတီတွေနဲ့ညှိနှိုင်းပြီးတတ်မှတ်တယ်ဆိုရင်တော့ပိုကောင်းမယ်လို့လည်းဦးဆိုင်ညွန့်လွင်ကပြောပါတယ်။တိုင်းသာစီလုံးညညရေးပါတီကပြောရေးဆိုခွင့်ရှိသူဦးဟန်ရွှေကတော့အခုလိုသုံးသပ်ပြောဆိုပါတယ
်ပြုလို့ရမယ်နောက်ဘယ်သူပဲဖြစ်ဖြစ်အထိကိတာပါညာပြောတာမျိုးလုပ်လို့ရတာရှိမှာသို့တော့ပြည်မင်းတန်ကြားအနေနဲ့ကတော့ဒါတော့ control ရှိတာပဲနောက်ကျွန်တော်တို့ရှိမှာကတော့အစိုးရကပဲထားတာပုဂ္ဂလိကပြည်မင်းတန်ကြားတွေမရှိသေးဘူးနောက်တစ်ခုလည်းဟိုတန်းနေပေါ်ပါဖက်ဆက်ပါညာပေါ်လာတော့ရှိပါတယ်ဒီမှာလည်းပြောတာဆိုတာလုံတာတော့ရှိတယ်ဥပမာကတော့ကျွန်တော်တို့အစိုးရပြည်မင်းတန်ကြားမှာဖြစ်တဲ့တွေ့သူတန်ကြာရေး policy နဲ့ပတ်သက်တဲ့ကိစ္စနဲ့အကျိုးဝင်တဲ့ကိစ္စရပ်တွေပဲပြောလို့ရမှန်းသာရှိပါတယ်။ဒါ step by step လို့တုံးသွားမယ်လို့ရှိမယ်လို့ကျွန်တော်ထင်ပါတယ်
။မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်တူဖြစ်တဲ့ဦးမြင့်ကျော်ကလည်းအခုလိုတုံးသက်ပါတဲ့
။သူတုံးပြောရင်တော့ဒါစင်ကလောက်တဲ့ဟာပဲ။ဒါကတော့မဖြစ်ဖြစ်ဘူး။အမှန်တော့စ ုံးမဲ့မှုတွေမှာဟိုဥပဒေနဲ့မညီတဲ့ဟာရှိရင်အဲ့ဒီနည်းနည်းပါတီတွေကိုဥပဒေအရပြောဆိုအရေးယူဆောင်ရွက်တာတော့အဲ့ဒါမျိုးတွေလုပ်လို့ရဟိုဥပဒေအရစတန်ဖက်ဖို့လို့လုပ်ဆောင်တာမျိုးလို့လူမျိုးရေးဘာသာရေးစည်းရုံးတာမျိုးအဲ့ဒါမျိုးလုပ်ခဲ့လို့ရှိရင်အဲ့ဒီလုပ်တဲ့ပြောဆိုတဲ့ပါတီကနောက်ဥပဒေရအရေးယူပါနော်အဲ့လိုမဟုတ်ဘဲနဲ့အားလုံးကိုစဉ်းစားဆက်နေနေဆိုတော့ခါလီမန်ဟိုချုပ်ခိုင်းတာတော့ခါလီမန်ချုပ်စကလုံးပြောင်းဖိုင်တာတော့အဲ့ဒါလည်းဟိုမလိုရတဲ့နဲ့နိုင်ငံပါတီတွေသွားပြီးစဉ်းစားလုပ်နေတယ်လို့ပြောတာ။အရင်တုန်းကလည်းအဲ့ဒါမျိုး2010လည်းလုပ်ခဲ့တယ်ဟုတ်ဟို90မှာတော့လည်းလုပ်ခဲ့တော့ပေါ့နော်။အခုလည်းဒီအချိန်မှာလည်းအဲ့ဒီတိုင်းပဲလုပ်နေသေးတယ်။ဆိုးတက်မလာဘူးဆိုတဲ့သဘောပေါ့
။နိုင်ငံရေးပါတီတွေအနေနဲ့ဟောပြောရမှာလိုက်နိုင်ရမယ့်အချက်တွေထဲမှာတော့ဒုတာဝန်အရေးသုံးပါးကိုမထိခိုက်စေဖို့နိုင်ငံတော်နဲ့တက်မတော်ကိုမထိခိုက်စေဖို့ဘာသာရေးလူမျိုးရေးပုဂ္ဂိုလ်ရေးအရမထိခိုက်စေဖို့ဆိုတဲ့တားမြစ်ချက်၉ချက်လောက်ပါဝင်ပါတယ်။ပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခွင့်နဲ့မဲဆွယ်စည်းရုံးခွင့်ညွှန်ကြားချက်အမှတ်၁မြင်းဆောင်2014မှာလဲကော်မရှင်ကမဲဆွယ်စည်းရုံးခွင့်ကာလကိုရည်လျှော့ချသတ်မှတ်ခဲ့တာမဲဆွယ်စည်းရုံးနာကိုသက်ဆိုင်ရာမဲဆန္ဒနယ်ကကိုယ်စားလှယ်ကိုသာခွင့်ပြုတာနဲ့မဲဆွယ်စည်းရုံးဖို့ကြိုတင်ခွင့်ပြုချက်ရယူရမယ်ဆိုတဲ့အချက်တွေအပေါ်မှာဝေဖန်တာတွေလည်းရှိခဲ့ပါတယ်
ရရှိမြခင်အကြခင်ရှိလာတယ်မှာတော့ဒီလာမယ့်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်ဒီနောက်ဆုံးဆင်းကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့အတည်ပြုထုတ်ပြန်ပေးဖို့ရှိပါတယ်ဒီမတန်ခင်ပနမဆင်းထုတ်ပြန်တဲ့နေရာမှာတော့အမှားယွင်းတွေတော့ဖြစ်ခဲ့ပြီးတော့ဒီပေါ်မှာပြင်ဆင်ခြင်းပြင်ဆင်ခွင့်တွေကိုလည်းပေးခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေကနေပြီးတော့ဒီမဲဆန္ဒရှင်ဆင်းမှာပါတဲ့မိမိတို့နဲ့ပတ်သက်တဲ့မှောက်ယွင်းမှုတွေကိုတိုင်ကြားမှုတွေမှောက်ယွင်းမှုတွေကိုပြန်လည်ပြင်ဆင်မှုတွေလုပ်တာတွေလည်းတွေ့ရပါတယ်ဒါကြောင့်မလို့ဒီအခုလာမယ့်ဒီရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်းတိကျမှန်ကန်မှုဟာဘယ်လောက်ထိအရေးကြီးပါလဲဒီတိကျမှန်ကန်မှုရှိမရှိဆိုတဲ့ကိစ္စဟာလာမယ့်ရွေးကောက်ပွဲအပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိနိုင်မှာလဲဒါကြောင့်မလို့ဒီမဲဆန္ဒရှင်စင်းနဲ့ပတ်သက်လို့ရောဒီကြိုတင်မဲဆန္ဒတွေနဲ့ပတ်သက်လို့ရောလာမယ့်ဒီစနေညပိုင်းတရက်လီလဲအစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမေးမြန်းလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘဏ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာဘန်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာဘန်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
မနက်ဖြန်စနေည VOA ဒိုင်းရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတခါနားဆင်ရမှာကလာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်ကိုယ်စားလှယ်လောင်းတွေနိုင်ငံရေးပါတီတွေအနေနဲ့ကလေးသူငယ်တွေရဲ့လိုအပ်ချက်တွေကိုသိရှိနားလည်ပြီးကလေးတွေအတွက်ပိုကောင်းတဲ့စီမံကိန်းတွေထည့်သွင်းစဉ်းစားဖို့လိုတယ်လို့ကုလသမဂ္ဂကလေးသူငယ်များရန်ကုန်ွေအဖွဲ့ကတိုက်တွန်းလိုက်ပါတယ်ကလေးကိုယ်စားလှယ်တွေနဲ့ရွေးကောက်ပွဲဝင်ကြမယ့်နိုင်ငံရေးပါတီတွေကကိုယ်စားလှယ်လောင်းတွေကိုတွေ့ဆုံပေးပြီးဆွေးနွေးဖလှယ်ကြတဲ့အကြောင်းအပြည့်စုံကိုတော့ VOA သတင်းတော့မတ်သိန်ကြီးလင်းကတင်ပြပါမယ်
။ဟုတ်ကဲ့ပါရှင်။ကုလသမဂ္ဂကလေးသင်ငယ်များရှမ်းမုံငွေအဖွဲ့ UNICEF နဲ့လူမှုအခြေပြုလုပ်ငန်းတွေရဲ့ကလေးသင်ငယ်အခွင့်အရေးဆိုင်ရာအဖွဲ့ NCRWG တို့ပူးပေါင်းကျင်းပတဲ့2015ခုနှစ်ရွေးကောက်ပွဲတွင်အောင်နိုင်မိသူသည်ကလေးသင်ငယ်များဖြစ်စေဖို့တောင်းဆိုကြပါစို့ဆိုတဲ့ဆွေးနွေးပွဲမှာကလေးတွေရဲ့အခြေအနေတွေကိုနိုင်ငံရေးကိုယ်စားလှယ်လောင်းတွေသိနိုင်အောင်ဓာတ်ရိုက်တွေ့ဆုံပေးတာဖြစ်တယ်လို့ UNICEF မြန်မာဌာနကိုယ်စားလှယ် Bertrand Bainville က VOE ကိုပြောပါတယ
် So today what we're doing is we're putting together more than 50 political parties children in partnership with the union election commission and save the children
ဒီနေ့ကျွန်တော်တို့အဓိကဆောင်ရွက်တာကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ Save the Children အဖွဲ့တို့ပူးပေါင်းပြီးတော့နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်တွေနဲ့ကလေးတွေကိုတွေ့ဆုံပေးတာဖြစ်ပါတယ်။ဒါမှလည်းနိုင်ငံရေးပါတီတွေအနေနဲ့ကလေးတွေအဓိကရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ဒီပြဿနာတွေကိုဖြေရှင်းဖို့ကလေးတွေကဘယ်လိုတင်ပြကြသလဲဆိုတာကိုဓာတ်ရိုက်ကြားသိနိုင်မှာဖြစ်ပါတယ်။ဒီကနေ့တဆင့်ကလေးငယ်တွေကိုအဓိကထားတဲ့နိုင်ငံရေးအခင်းချင်းဖြစ်လောင်ရည်ရွယ်ထားပါတယ်
။ UNICEF အဖွဲ့ရဲ့အရင်ဆွေးနွေးပွဲတွေကရွေးချယ်ထားတဲ့ကလေးကိုယ်စားလှယ်တွေကနေမြန်မာနိုင်ငံအနှံ့အပြားကကလေးတွေရင်ဆိုင်နေရတဲ့ကလေးအလုသမားပြဿနာ၊မူရစ်ဆေးဝါးပြဿနာကျမရည်နဲ့အဟာရချို့တဲ့မှုပြဿနာပညာရေးနဲ့ကလေးငယ်အခွင့်အရေးနဲ့ဥပဒေအပေါ်တည်မြင်လိုက်နာမှုစတဲ့အခြေအနေ၅ရက်ကိုနိုင်ငံရေးပါတီပေါင်း80ကျော်ကကိုယ်စားလှယ်တွေနဲ့ဆွေးနွေးဖလှယ်ခဲ့ကြပါတယ်။လာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြပြီးအစိုးရတစ်တရက်ဖြစ်လာမယ့်ကိုယ်စားလှယ်လောင်းနည်းအနေနဲ့က ကလေးတငယ်တွေရဲ့အခွင့်အရေးကိုဦးစားပေးကြဖို့လူမှုအခြေပြုလုပ်ငန်းတွေရဲ့ကလေးတငယ်အခွင့်အရေးဆိုင်ရာအဖွဲ့ NCRWG ကမနှီမီလားကတောင်းဆိုလိုက်ပါတယ်
။ဒီအစိုးရဒီအခုတွေ့ရှိနေတဲ့ဒီထဲမှာနောက်ထပ်ဟိုပေါ့နော်ဒီအစိုးရလက်ထက်မှာနောက်ထပ်အစိုးရဖြစ်လာမဲ့ကိုယ်စားလှယ်လောင်းတွေကိုအမှန်အနေနဲ့ကကလေးတွေကိုစားတောင်းဆိုချင်တာကတော့ဒီကလေးတွေရဲ့အရေးကိုဦးစားပေးပြီးတော့စဉ်းစားပေးပြီးတော့မှမူဝါဒတွေချက်တိကျတဲ့မူဝါဒတွေလမ်းစဉ်တွေနော်အစီအစဉ်တွေရေးဆွဲပြီးတော့မှကလေးတွေအတွက်ကိုအကောင့်ထဲပေါ်ပေးပါကလေးတွေအတွက်ကိုလည်းပုံမှုပြီးတော့ဦးစားပေးပြီးတော့ဘတ်ဂျက်တွေကိုလည်းသုံးစွဲပေးပါလို့အမှန်နဲ့ကလေးတွေကိုစားတောင်းဆိုလိုပါတယ်
ရန်ကုန်မြို့ပါခရယာဟိုတယ်မှာဩဂတ်လ28ရက်နေ့ကကျင်းပခဲ့တဲ့ဒီဆွေးနွေးပွဲမှာဝင်ရောက်ဆွေးနွေးခဲ့တဲ့မျိုးအမျိုးသားဒီမိုကရေစီပါတီကဒေါ်ဆမ်မညိုကလည်းကလေးတွေရဲ့လူအချက်တွေကိုဖြည့်ဆည်းပေးသွားခြင်းနဲ့လို့အခုလိုပြောပါတယ
်။သူတို့တွေရဲ့လူအချက်တွေကိုပေါ့အန်ဒီတို့ဒါတကယ်ပဲကိုယ်စားလှယ်ဖြစ်ခဲ့ရဲ့အန်ဒီတို့လူမျိုးတစ်မျိုးတွေတာမဟုတ်ဘူးဒီကလေးတွေရဲ့လူအချက်တွေကိုဖြည့်ဆည်းပေးခြင်းတယ်အမှန်တကယ်ကိုစိတ်ရင်းကိုရင်းနဲ့ကိုဟိုPVC ရောဒေသကြီးကယူဆိုင်ပြီးတော့ဖြစ်စေပေးခြင်းနဲ့
2015ခုနှစ်ရွေးကောက်ပွဲတွင်အောင်နိုင်မည်သူသည်ကလေးတငယ်များဖြစ်စေဖို့တောင်းဆိုကြပါစို့ဆိုတဲ့နိုင်ငံရေးပါတီကိုယ်စားလှယ်လောင်းနေနဲ့ကလေးတငယ်တွေတွဲဆောင်ဆွေးနွေးပွဲကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးလည်းတက်ရောက်ခဲ့ပြီးနိုင်ငံရေးပါတီတွေအနေနဲ့လူငယ်ပြုစုပြောထောင်ရေးအတွက်စီမံကိန်းတွေထည့်သွင်းရေးဆွဲဖို့တိုက်တွန်းခဲ့ပါတယ်ရှင်
ပဒင်းကြီးလေးရန်ကုန်မြို့ကနေတရင်ပြေးပို့ခဲ့တာပါအခုတော့တိုင်းရင်းသားဒေသကစစ်ပွဲအခြေအနေကိုကြည့်အောင်ပါမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတပြည်လုံးအတိုင်းအတာအပြစ်ခတ်ရေးစေးစာချုပ် NCA လက်မှတ်ရေးထိုးနိုင်ဖို့အရေးညှိနှိုင်းနေချိန်မှာပဲ NCA လက်မှတ်ထိုးဖို့အစိုးရကနေညှင်းပယ်ထားတဲ့တအောင်းပလောင်တက်မတော် TNL အဖွဲ့ပေါ်အခုရပိုင်းအတွင်းအင်အားနဲ့ထိုးစစ်ဆင်မှုတွေပြုလုပ်နေပါတယ်ရက်ဆက်ဆိုသလိုဖြစ်ပေါ်နေတဲ့တိုက်ပွဲကြောင့်ရှမ်းပြည်မြောက်ပိုင်းပလောင်ဒေသခံတွေအနေနဲ့လည်းလုပ်ငန်းဆောင်ရွက်မှုတွေမှာအခက်အခဲတွေရှိနေသလိုလူ့အခွင့်အရေးချိုးဖောက်ခံရတယ်လို့ပလောင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ် VOA သတင်းနောက်နိုင်ကွင်းအင်ကသတင်းပေးပို့လာပါတယ
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသတွင်းမှာဒီရက်ပိုင်းတွင်မှာမြန်မာစစ်ရဲစစ်တပ်ကနေတောင်းပလောင်တပ်ဖွဲ့ TNL အဖွဲ့ကိုအင်အားနဲ့အပြည့်နှံ့ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ TNL နိုင်ငံခြားဆက်ဆံရေးတာဝန်ခံတပ်ဗန်းလှကအခုလိုပြောပါတယ်
ဆရာသမားတို့ကဒီကျွန်တော်နေတဲ့နေရာကိုပတ်စ်တိုင်ဝင်ရောက်ပြီးတော့နေတာမျိုးကျွန်တော်ရှိတဲ့နေရာပတ်စ်တိုင်လိုက်ပြီးတော့ပတ်ခိုင်တာမျိုးတွေကျွန်တော်တောက်လျှောက်ကြုံရပါတယ်သူတို့ထိုးစစ်ဆင်နေကြတော့ကျွန်တော်ဒီတက်မာဒီအကုန်လုံးနော်ကျွန်တော်ရှင်နေကြတော့တက်မာနဲ့တက်မာတော့ငါးပါလေအဲ့ဒီဂျူဟာ6မှာလည်းကျွန်တော်အဒီတောက်လျှောက်အဒီထိုးစစ်ပြန်ပြန်လိုက်ပြီးတော့ထိုးစစ်ဆင်တာမျိုးကျွန်တော်ကြုံတွေ့ရတယ်အထူးသဖြင့်ဒီရက်ပိုင်းမှာတော့ဒီတက်မာနဲ့နေရဖြစ်တဲ့နမ်ဆန်မြို့နယ်နဲ့တောင်မဲမြို့နယ်မှာတော့တက်ပွဲပို့ပြီးတော့စိတ်လာတယ်ပို့ပြီးတော့
ဒီ LND အနေနဲ့တိုက်ပွဲကိုရှောင်ရှားနေပေမဲ့လည်းအစိုးရတပ်ဖက်ကလည်းအခုလိုအင်အားသုံးပြီးတောင်းနှင်းရှာဖွေလိုက်လံတိုက်ခိုက်နေတဲ့အတွက်ခုခံသွားနေရတယ်လို့လည်းသူကဆိုပါတယ်။ဩဂုတ်လ23ရက်နေ့ကနေ26ရက်နေ့အတွင်းတောင်းပလောင်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့အကြမ်းမှာတိုက်ပွဲချင်းချင်းဖြစ်ပွားခဲ့ပါတယ်။ဒီအခြေအနေကိုတော့တီ LND နိုင်ငံခြားဆက်ဆံရေးတာဝန်ခံတပ်ဗန်းလာကအခုလိုပြောပါတယ်။
ဒီနေ့ဆယ်နဲ့တော့အနေမှာတော့ဆင်းဒီမင်းတို့လည်းခွဲပါလေတော်မင်းတွေကပါပေါ့။ဘာလို့ဖိုက်ချင်လာလဲ။နမ်တွေချေရတာဒီမှာအားဖြစ်ခဲ့တယ်ဗျာ။အဲမနေ့ပိုင်းမှာတကယ်ညနေပိုင်းအမှတော့ဒီနမ်ဆန်မြေနဲ့ဘာလဲချေရနာမှာလည်းတကယ်ဖြစ်တယ်။အဲပြီးတော့ကဒီ25ရက်နေ့မှာလည်းကျွန်တော်ဒီတက်မာနဲ့နေနေပါမယ်။ကျွန်တော်နမ်ဆန်မြေနဲ့ဘာလဲချေရမှာလည်းတကယ်ဖြစ်တယ်။26ရက်နေ့မှာလည်းနမ်ဆန်မြေနဲ့နမ်ခေးမှာလည်းဒီတပ်ပွဲတွေတောက်လျှောက်ဆက်ဖြစ်နေတယ
်။လက်ရှိတောင်းပလောင်တပ်ဖွဲ့လှုပ်ရှားရသေးတာဖြစ်တဲ့ကြောင်မဲကိုခိုင်နန့်ဆန်နမ်မတူဘက်မှာတတ်မှတ်ခွန်ခွန်ပြင်စကကတဲ့စစ်စင်ရေးကိုကဲမှုဌာနချုပ်တပ်ဖွဲ့တွေကလည်းအင်အားဖြည့်လှုပ်ရှားနေတယ်လို့စစ်တပ်နဲ့နှိစက်သူကြောင်မဲဒေသခံလူကပြောပါရယ်အခုလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ပလောင်ဒေသအတွင်းမှာဒေသခံတွေခြံစပ်ပြူရေးလုပ်ငန်းလှုပ်ဆောင်ရမှာအခက်တွေ့နေရသလိုလူခွေရေးချိုးဖောက်မှုဖြစ်စဉ်တွေနဲ့လည်းတွေ့ကြုံနေရတယ်လို့တောင်းကြောင်သားများလူငယ်ဖွဲ့ DS1U ရဲ့တာဝန်ခံမိုင်မျိုးအောင်ကပြောပါရယ
်ဒီကဒီဘာထဲမှာဝင်လာပြီးမှဒီတိုင်းရတဲ့လက်ခံအဖွဲ့နဲ့ဆက်စပ်မှုရှိတဲ့ဒီလိုမျိုးတွေချင်းချတာမျိုးတွေတောက်ချောက်ပြီးခဲ့တဲ့ခါကျတော့ရှိနေမှာမဟုတ်ဘူး။မန်တုံမြင့်တွေကတိုက်တော့ဖြစ်တော့အဲ့ဒီမက်ကကြီးရောဆေးရောမှာပြီးအမှန်တကယ်ကရွာသားတွေဝင်ရောက်ဖမ်းဆီးတာမျိုးတွေတို့လို့ပဲဒီတို့ရဲ့ဖုန်းတွေအကုန်လုံးဒီတိုင်းကမျိုးတွေကရွာထဲမှာတို့ကအဲ့ဒီစနစ်တွေဖြစ်တဲ့အဲ့ဒီတွေဖြစ်တာအဲ့ဒီတွေဖြစ်တာ။
တောင်းပလောင်တပ်ဖွဲ့ဟာမြန်မာအစိုးရနဲ့ပြစ်ခတ်ရစေးရေးနဲ့တွေ့ဆုံဆွေးနွေးရေးအတွက်ကိုအချိန်ချင်းတောင်းဆိုခဲ့ပြီးမှလည်းအစိုးရကလက်မခံခဲ့ပါဘူး။မြန မြမတမတော်အနေနဲ့တောင်းမလောင်တပ်ဖွဲ့ပေါ့အခုလူထိုးစစ်စင်တိုက်ခတ်မှုရှေ့ကထက်ပိုလှုပ်လာတာဟာတိုင်းတားလက်နက်ကိုင်စိတ်မြင့်ညှိနှိုင်းရေး SC ဖွဲ့တွင်ပါဝင်လာမှုပေါ့လက်မခံလို့စစ်ရေးရပုံမှုဖိအားပေးလာတဲ့သဘောဆောင်နေတယ်လို့လဲ TNL ဘက်ကတုံ့သက်ထားပါတယ်လက်ရှိမြန်မာအစိုးရနဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်တဲ့ပလောင်တပ်ဖွဲ့ TNL အပါအဝင်ရခိုင်တပ်မတော် Argan Army ကိုကတပ်ဖွဲ့ MNDAA တို့ဟာနိုင်ငံရေးဆွေးနွေးပွဲဒီမှာပါဝင်လို့ရင်လက်နဲ့ချဖို့လမ်းတစ်ခုတည်းတာရှိတယ်လို့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနေမြန်မာစာနယ်ဇင်းကောင်စီယာယီကိုပြောဆိုခဲ့ပါတယ်။ TNL နေနဲ့ကတော့လက်နဲ့ချခြင်းမရှိတယ်လို့ကာကွယ်ရေးဦးစီးချုပ်ရဲ့လက်နဲ့ချရေးပြောဆိုချက်တွေဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအတွက်လည်းတန်တရားဖြစ်ပေါ်နေထားမှာရှိနေတယ်လို့ TNL နေနိုင်ငံသားဆက်ဆံရေးတာဝန်ခံတပ်ဗန်းလကပြောပါတယ်
။တိုင်းသားလည်းကံတော့ online policy တအားလုံးဒီပုံမှာတော်တော်လေးဒါဆိုရင်လည်းတနည်းအားဖြင့်ရှိတယ်လို့ကျွန်တော်ဆက်ပါတယ
်။ဒီပြည်လုံးတိုင်းတာပြည်ခရယစေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက်တိုင်းသာစိတ်မြင့်ကိုစလဲဖွဲ့ ST နဲ့ထိပ်တီးဖွဲ့၅ဖွဲ့ကခေါင်းဆောင်တွေကနေပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ထိထိုင်းနိုင်ငံတွင်တွေ့ဆုံဆွေးနွေးခဲ့ရမှာအလုံးစုံပါဝင်လက်မှတ်ရေးထိုးရေးအတွက်သမရဦးသိန်းစိန်နဲ့အစိုးရကိုစလဲဖွဲ့သူနဲ့ဆက်လက်ညှိနှိုင်းသွားဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။NCA ပြည်သားဆွေးနွေးဖို့တိုင်းသာလက်နက်ကထိပ်တီးခေါင်းဆောင်တွေနဲ့သမရဦးသိန်းစိန်အပါအဝင်အစိုးရကုလသမဂ္ဂဖွဲ့တို့ဟာလာမယ့်စက်တင်ဘာလ9ရက်နေ့မှာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။လက်ရှိအစိုးရတပ်တန်းတွင် NCA လက်မှတ်မရေးထိုးနိုင်ရင်ငင်းချမ်းရေးလုပ်ငန်းစဉ်အစ်စ်ကနေပြန်ဆရမယ်လို့လဲပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းကဩဂုတ်လ29ရက်နေ့ကပြည်ထောင်စုလွှတ်တော်စည်းဝေးမှာပြောဆိုခဲ့ပါတယ်ခင်ဗျာ။
တမလာ9ရက်နေ့ကစတင်ပြီးတော့သတင်းပတ်ကုံစနေတင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အော်တိုဘာလကစတင်ပြီးလဲနိုင်စင်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြှင့်ပြီးတော့တနေ့ကိုတနေ့ကြာတင်ဆက်ပေးသွားပါမယ်။ VOE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jewel ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
VOA ကအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်ကိုည9:00ကနေ9:00ခွဲထိ Asia Set 7 Jeju ကနေဖမ်းယူရှုစားနိုင်ပါတယ်။ VOA ရဲ့ည9:00ရေဒီယိုအစီအစဉ်တွေကိုတော့လိုင်းတို25 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကတင်ပြပါမယ်။
ဟန်ဂရီနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အော်စတြေးလျနယ်စပ်အနီးအဝေးပြေးလမ်းမပေါ်ကထရက်ကားထဲမှာလူ52ဦးအသက်ရှင်မွန်ချက်တည်ဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဆက်ဆက်နေတဲ့တန်ရရှိသူ3ယောက်ကိုဖမ်းဆီးလိုက်တယ်လို့အော်စတြေးလျအာဏာပိုင်တွေကပြောပါရယ်။အဲ့ဒီထဲက2ဦးကဘူလ်ဂေးရီးယားနိုင်ငံသားတွေဖြစ်ပြီးတော့ကျန်2ဦးကတော့ဟန်ဂရီနိုင်ငံသားလက်မှတ်ကင်ဆောင်ထားတယ်လို့အာဏာပိုင်တွေကပြောဆိုပါရယ်ခင်ဗျာ။ပါကစ္စတန်နိုင်ငံဟာတနည်းကိုနျူကလ িয়ার ဘုံအလုံး20လောက်ထုတ်လုပ်နေတယ်လို့အစိုးရကစားတဲ့တရားမှာဖော်ပြထားပြီးဒါဟာဆယ်စုနှစ်တခုအတွင်းကမ္ဘာတတိယအကြီးဆုံးနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံဖြစ်လာပါတယ်။အမေရိကန်ခြေစိုက်မူဝါဒရေးရာအကြံပေးအဖွဲ့ဖြစ်တဲ့ Carnegie Endowment for International Peace and STEM Center ကပါကစ္စတန်နိုင်ငံဟာနျူကလ িয়ার ဒုံးကျည်ထိပ်ဖူးပေါင်း350ထဲမနည်းကိုပိုင်ဆိုင်ထားနိုင်ကြောင်းရေးသားဖော်ပြထားပါတယ်ခင်ဗျာ။အစုရှယ်ယာဈေးကွက်တွေဒီကနေ့မှပြန်ဦးမော်လာနေပြီးတော့ဥရောပဘက်မှာလည်းအခြေအနေပြန်ကောင်းမဲ့အလားအလာတွေရှိနေပါတယ်။ရှန်ဟိုင်းဈေးကွက်မှာ9ရာခိုင်နှုန်းကျော်နဲ့ဈေးပိတ်သွားပြီးနောက်တစ်ရက်မှာပဲ 4.8 ရာခိုင်နှုန်းထိဈေးတက်လာခဲ့တယ်လို့ဂျပန်နစ်ခေးအညွန့်ကိန်းလည်း3ရာခိုင်နှုန်းနဲ့ဈေးပိတ်သွားပါတယ်။ Apple Company အနေနဲ့အသစ်ထုတ်လုပ်မှုတစ်ခုကို6.9ရာခိုင်မှာကျင်ညာမယ်လို့လျှို့ဝှက်စမ်းကြံမှုတွေနဲ့ထုတ်ဖော်ပြောဆိုလိုက်ပါတယ်။အသစ်ထုတ်လုပ်မှုတွေပေါ်အထူးလျှို့ဝှက်ထားလို့ရှိတဲ့လူကြိုက်များ iPhone အသစ်တွေထုတ်လုပ်တာနဲ့နာမည်ကြီးလာတဲ့ Apple Company ကပစ္စည်းအသစ်ကိုကျင်ညာဖို့ရှိပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုကိုအောင်ပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုဝင်းခန့်မောင်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Glenn Bunkerley ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ9:00အထိ line no meter 16.25 ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00ကြာမှကျွန်တော်တို့တကပြန်ဆောင်ရအောင်လားဗျာ။
This program has come to you from the Voice of America, Washington.